အာဖဂန်နစ္စတန်လွှတ်တော်အဆောက်အဦတွင်လွှတ်တော်မတ်တွေဆွေးနွေးပွဲလုပ်နေချိန်မှာတာလီဘန်စစ်သွေးကြော်တွေကဖောက်ခွဲပစ္စည်းတွေတနက်တွေနဲ့လွှတ်တော်ကိုပြတ်မှတ်ထားပြီးဒီကနေ့တိုက်ခိုက်ခဲ့ကြပါတယ်။အဝင်တကားကိုဘုံတွေဇက်တိုက်ဖောက်ခွဲပြီးတိုက်ခိုက်မှုကိုစတင်ခဲ့တာဖြစ်ပါတယ်။နောက်ထပ်ဖောက်ခွဲမှုတွေကိုဇက်တိုက်လုပ်ခဲ့တဲ့အတွက်ကဘူးမြို့တော်ကလွှတ်တော်အဆောက်အဦကနေမိခိုးတွေဦးထွက်လာပြီးလွှတ်တော်အမတ်တွေလည်းအဆောက်အဦတွေကနေထိတ်လန့်တကြားထွက်ပြေးကြရတာဖြစ်ပါတယ်။တာလီဘန်တနက်သမား9ဦးဟာသူတို့ကိုမှဖောက်ခွဲပစ္စည်းတွေကိုပတ်ပြီးတိုက်ခိုက်ခဲ့ကြတာဖြစ်ပြီးသူတို့အလုံးကိုလုံခြုံရေးတပ်ဖွဲ့ကအသေးရမိခဲ့တယ်လို့အာဖဂန်ပြည်ထောင်ဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။ပြစ်ခတ်မှုဟာ2နာရီလောက်ကြာမြင့်ခဲ့တယ်လို့ဆိုပါတယ်။လွှတ်တော်အမတ်တွေကတယောက်မှဒဏ်ရာမရခဲ့ပေမဲ့ဒီတိုက်ခိုက်မှုအကြောင်းအမျိုးသမီး5ဦးနဲ့ကလေး3ဦးအပါအဝင်လူပေါင်း30လောက်ဒဏ်ရာရရှိခဲ့ကြပြီးတချို့ကတော့ဒဏ်ရာသိမ့်ပြင်းထန်တယ်လို့ပြောပါတယ်။ဒီတိုက်ခိုက်မှုတွေကိုပြင်းပြင်းထန်ထန်ရှုံချကြောင်းကဘူးကအမေရိကန်တန်ယုံကစင်ညာချက်ထုတ်ပြန်ပြီးအခုလိုလွှတ်တော်ကိုတိုက်ခိုက်တာဟာဒီမိုကရေစီနဲ့တရားဥပဒေစွန့်မိုးရေးကိုမလေးမစားလုပ်တာလို့ဆိုပါတယ်။ဒီတိုက်ခိုက်မှုဟာသူတို့ရဲ့အသေးခံတိုက်ခိုက်မှုပါလို့တာလီဘန်တွေကလည်းစင်ညာချက်ထုတ်ပြန်ခဲ့ပါတယ်။